ရွှေကောက်ပွဲမဲစီရင်မရွေးနေမှုနဲ့ပတ်သက်ပြီးပြည်မျိုးမှာဒီကိုရောဆန္ဒဖော်ထုတ်ခဲ့သူဦးတင်ထေဝင်းကိုပြည်မျိုးရဲတပ်ဖွဲ့ကဒီကနေ့အောက်တိုဘာလ23ရက်နေ့မနေ့ပိုင်းကဖမ်းဆီးလိုက်ပါတယ်။ပြည်မျိုးနယ်ရဲတပ်ဖွဲ့ကအဲ့ဒီဆန္ဒဖော်ထုတ်ခဲ့သူကိုခံဝန်ကတိနဲ့နေ့လယ်ပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့မေးမှန်းမေးစရာရှိလို့ဆိုပြီးတော့ရဲတပ်ဖွဲ့ဝင်တွေကပြန်လည်ခေါ်ဆောင်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ကဒီလိုဒုတိယအကြိမ်လာခေါ်ရတဲ့အချိန်မှာဦးတင်ထေဝင်းကိုကိုရနိုင်ကတရက်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့မနက်ဦးတင်ထေဝင်းကဒီမျိုးမှာဆန္ဒပြဖို့လှုပ်တော့ဒါကိုဒီရဲစခန်းကဖမ်းသွားတယ်လို့ကြားပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါရဲ့ခင်ဗျာကျွန်တော်တော်တော်ဆယ်ဆယ်ခံဝင်လိုက်အခုကျွန်တော်ပြန်လွတ်တာပြန်လွတ်ပြီးကျွန်တော်အိမ်ရောက်အောင်ရေးပြီးအခုအဲ့မျိုးမရဲစခန်းကကျွန်တော်တခါပြန်လာခေါ်လို့ကျွန်တော်လူရဲဦးစောမဲလာခေါ်လို့အခုကျွန်တော်ပြန်လိုက်တာပါခင်ဗျာမရောက်သေးဘူးစခန်းကိုကျွန်တော
်ဘာအတွက်ပြန်လာခေါ်ရလဲ
မင်းစီကကြံသေးလို့ပြောပါတယ်ခင်ဗျာစစ်စီကကြံသေးလို့ပြောပါတယ်ခင်ဗျာ
မနေ့တုန်းကဘာကြောင့်ဖမ်းတယ်လို့ပြောလဲ
ရုပ်ောက်ပွန်းနာနီးတကြောင်နောက်တကြောင်ကကျွန်တော်ယူဒီရင်းစုကြီးပုံမှန်နဲ့ညီတယ်လို့သူပြောပါတယ်ခင်ဗျာကျွန်တော်တို့ဒီကွန်ပျူမိတ်မတင်လို့ပြောပါတယ်ကျွန်တော်တကူတော်ပြတာလေအဲ့ဒါသူကအဲ့အကြောင်းပြချက်ကနှစ်ခုပြပါတယ်ခင်ဗျာအ
ဲ့တော့ဦးတင်သေးဝင်းကဘယ်လိုရည်ရွယ်ချက်နဲ့ဒီဟိုလူမျိုးတကူတော်ဆန္ဒပြတာလဲ
အော်ကျွန်တော်ကဒီပထမအဆင့်မဲဆင်းကြီးဆိုတော့ကျွန်တော်အိတ်ကလေးပတ်စံဆိုင်ပြီးတော့အဲ့မဲဆင်းကြီးကိုကျွန်တော်ကဒီပေါလီပုံစံ၃လို့၄လို့၄ကငယ်လို့နဲ့ကျွန်တော်အုပ်စုစရိယမှာရှိနေတဲ့မဲဆင်းအမားကိုကျွန်တော်ပြင်ဆင်ပြီးတော့တင်လိုက်ပါတယ်ရကြီးရုပ်ကဥက္ကဋ္ဌကိုတင်လိုက်တော့သူရအကျင့်လေပြန်လဲထွက်လာတော့အဲ့ဒါကြီးကငါကိုတိုင်းနဲ့မှားနေပါပြီကျေကျွန်တော်ကတော့စိတ်ထဲမှာမခံရနိုင်ခဲ့ကျွန်တော်ထပြရတာ
အဓိကတောင်းဆိုခဲ့တာက
အဓိကတောင်းဆိုခဲ့တာ30ရာခိုင်နှုန်းကတောင်းယူမယ်ဆိုတာကိုကျွန်တော်ကမကျင်းနဲ့လို့ရာနှုန်းကြီးတောင်းယူရမယ်ကျွန်တော်တောင်းဆိုတာနောက်တစ်ခါကကျွန်တော်ကဒီအတိုက်ခံပါတီတွေဘက်ကဖောင်းပြီးလို့ရှိရင်ဆက်ချင်းရေးယူတယ်အနာရပါတီဘက်ကကျတော့အရေးမယူလို့ကျွန်တော်ကတော့ရေးယူသေးဖို့ကျွန်တော်ကြရတာ
အဲ့တုန်းကဦးတင်သေးဝင်းကိုအမှုဖွင့်တာတွေပါလေရှိလား
ဟုတ်ကဲ့လုံးဝအမှုမဟုတ်ဘူးခင်ဗျာအော်ကျွန်တော်အဲ့ဒီဘေးနိုင်တစ်ခုကျွန်တော်ဆွဲတာဘေးနိုင်တစ်ခုနဲ့ဝတ်တုံးလေးနဲ့တန်းတာအဲ့ဒါကိုရှာဖွေပုံစံနဲ့သိမ့်ချပါတယ်ခင်ဗျာကျွန်တော်ကိုပြန်လွတ်တာကဟိုအုပ်ချုပ်ရေးမှုကနောက်ကျနေတယ်ကျွန်တော်ညနေ8:00မှာ2:00ခွဲလောက်မှာကျွန်တော်ဟုတ်တယ်နော်2:00ခွဲလောက်မှာကျွန်တော်ပြန်ရပါတယ်ခင်ဗျာအုပ်ချုပ်ရေးမှုနောက်ကျနေလို့ကျွန်တော်စကန်ကတော့ချက်ချင်းပြန်လွတ်တာ
ဖန်ခံထားတဲ့အချိန်မှာဦးတင်သေးဝင်းနေရပြူရတာရောဘယ်လိုအခြေအနေရှိလဲ
လွတ်လွတ်လပ်လပ်ပဲခင်ဗျာအပြင်မှာပဲကျွန်တော်လွတ်လွတ်လပ်ပဲလို့ဖန်ရလို့ပုံစံလို့တော့မဟုတ်ဘူးပေါ့အဲ့လိုကျွန်တော်ကိုခေါ်ယူပြီးမင်းများစစ်စစ်တဲ့ပုံစံမျိုးအဲ့လိုလိုပဲထားတယ်စကန်ကတော့လေ
အခုပြန်ခေါ်တဲ့ဥစ္စာကဘာကြောင့်ဆိုပြီးတော့ပြောလဲ
။အဲကျွန်တော်မေးစရာကြံသေးလို့ပြောပါတယ်ကမ။တခြားကဘာမှတော့မပြောသေးဘူးကျွန်တော်ဒီရဲ့ဥစ္စာမင်းကျွန်တော်လာခေါ်ရတယ
်။အခုဥစ္စာမင်းနဲ့အတူတူရှိနေတယ်ပေါ့
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ရွာကျွန်တော်ညီနဲ့ကျွန်တော်စံကယ်စည်းနဲ့လိုက်တာ
။ဥစ္စာမင်းနဲ့ရောပြောလို့ရမလား
။ပြောရရပါတယ်ခင်ဗျာ။ကျွန်တော်ပေးလိုက်မယ်လေ
။ဟုတ်ကဲ့ဟုတ်ကဲ့
။ပိုလိစကားပြန်ဘီအိုအင်းမြန်မာပိုင်းဘီအိုအင်းမြန်မာပိုင်း
အဲ
့ကြောင်ဝင်ကြာအဘိုးလေးကပြောလို့နေရာသေးဘူးပြောပါခဏ
။ဩဟုတ်လား
။ဟုတ်ကဲ့ပါခဏ
။ဦးစောမင်းကိုပြန်ပြီးတော့ဟိုခေါ်တာနဲ့ပတ်သက်ပြီးတော့သူ့ကိုနည်းနည်းလေးမေးချင်လို့အဲ့ဒါကြောင့်ပါ။ဟု
တ်ကဲ့။ဟုတ်ကဲ့ပြောလို့မဖြစ်သေးဘူးလို့ပြောပါခဏ။ကျွန်တော်ကြည်သူတယောက်နေနဲ့တကယ်မှားတဲ့ဥစ္စာကိုဒီနိုင်ငံတကာကနေစောင့်ကြည့်မဲ့အခါကျတော့ကျွန်တော်ထွက်ပြီးတော့ဆန္ဒကိုရင်တွေကဆန္ဒကိုထုတ်ဖော်တဲ့ဥစ္စာမှာထုတ်ဖော်အခွင့်မရဘူး။မိမိပိုင်းလေးတွေကျွန်တော်တို့သူ့ကိုဒီလိုဖမ်းဆီးတယ်ဆိုတာကဒါပွင့်လင်းညင်သာမှုလုံးလုံးမရှိဘူးပေါ့နော်နိုင်ငံတကာက
သနာဖော်ထုတ်ခဲ့သူဦးတင်ထင်းဝင်းဟာပြည်မျိုးနယ်တဲကုန်းကြီးရွာအုပ်စုစင်ပိုက်ကြီးရွာကဖြစ်ပြီးတော့အသက်48နှစ်ရှိပြီဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ